American သမ္မတ Barack Obama ရဲ့အခုလာမယ့်ရှစ်တောင်အာရှခီးစဉ်တည်းမှာလူခွင့်ရင်းနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုတွေကိုလစ်လျူရှုထားမှာမဟုတ်ဘူးလို့ American Inviewer တာဝန်ရှိသူတွေကလူခွင့်ရေးတက်ကြွသူတွေနဲ့ဝေဖန်ပြောဆိုသူတွေကိုတုံ့ပြန်ပြောဆိုလိုက်ပါတယ်။စနေနေ့မှာစတင်မဲ့သုံးရက်ကြာရှစ်တောင်အာရှခီးစဉ်မှာ American သမ္မတဟာထိုင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ဒုတိယသက်တမ်းအတွေ့ပြန်ပြီးတော့ရွေးကောက်တင်မြှောက်ခံခဲ့ရပြီးချိန်ကစလို့ဒါဟာသမ္မတအိုဘားမားရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ပြီးတော့သမ္မတအိုဘားမားအုပ်ချုပ်ရေးအဖွဲ့ကအဓိကအာရုံစိုက်လာတဲ့ဒီဒေသအသစ်အာရှပစိဖစ်ရဲ့အရေးပါဝင်ကိုထင်ဟဖော်ပြတာလည်းဖြစ်ပါတယ်ဒီခီးစဉ်မှာအရေးပါဆုံးအနေနဲ့ American သမ္မတဟာမြန်မာခီးစဉ်ကိုတွားရောက်မဲ့အကြောင်းကိုအလေးပေးဖော်ပြနေကြပြီးတော့ဒါဟာသူတောင်ဝန်ထမ်းဆောင်စေ American သမ္မတတူအနေနဲ့စစ်အာဏာရှင်တွေထိန်းချုပ်ခဲ့တဲ့မြန်မာနိုင်ငံကိုပထမအဦးဆုံးအကြိမ်သွားရောက်တာလည်းဖြစ်ပါတယ်။ဒီခေတ်နဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကမြန်မာလူခွင့်ရေးမှတ်တမ်းတွေကိုထောက်ပြပြီးတော့သမ္မတခီးဟာစိုးသေးတယ်လို့ဝေဖန်ခဲ့ကြပါတယ်။ဒီခေတ်ဆိုရင်အတွင်းမှာ American သမ္မတဟာ November 19ရက်နေ့မနေ့ဖက်မှာမြန်မာနိုင်ငံကိုရောက်ရှိပြီးတော့မြန်မာသမ္မတဦးသိန်းစိန်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဆောင်မှတွေ့ဆုံမှဖြစ်ပါတယ်။ဒီနောက်မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့သူမရဲ့နေအိမ်မှာတွေ့ဆုံပါလိမ့်မယ်။ပြီးရင်ပူးတွဲသတင်းစာရှင်းလင်းပွဲလုပ်မယ်လို့သိရပါတယ်။ဒီနောက် American ဒီတန်ယုံရန်ကုန်ကတန်ယုံဝန်ထမ်းတွေနဲ့တွေ့ဆုံမှာပါ။နိုင်ပိုင်းကြာမဲ့သမ္မတခီးစဉ်တည်းမှာနောက်ဆုံးအစီအစဉ်ကတော့1930မြန်မာလူလဲ့ရေးလှုပ်ရှားမှုကာလကစလို့1988မြန်မာဒီမိုကရေစီလှုပ်ရှားမှုတွေမှာအဓိကကျတဲ့ရန်ကုန်တက္ကသိုလ်မှာမြန်မာလူထုကိုတမိုင်းဝင်မိန့်ခွန်းပြောမှာဖြစ်ပါတယ်။American သမ္မတရဲ့တမိုင်းဝင်မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့မြန်မာနိုင်ငံဘက်က American ကိုတင်သွင်းမဲ့ပို့ကုန်တွေပိတ်ဆို့ထားမှုကိုပြန်ပြီးတော့ရုပ်သိမ်းမှာဖြစ်တယ်လို့လွှတ်တော်တာဝန်ရှိပုဂ္ဂိုလ်တူကပြောဆိုလိုက်ပါတယ်။